တရုတ်ဆောင်အောင်ရဲထွေအသက်ခံရတဲ့အမှုကိုတရလိုဘက်ကကြည်အေးပေးလို့ဆိုပြီးအမှုရုပ်သိမ်းခဲ့တဲ့အပေါ်ဝေဖန်ချက်တွေထွက်ပေါ်လာပြီးနောက်ဒီအမှုကိုရုံးတင်ပြန်စစ်ဆေးဖို့တိုင်းဥပဒေရုံးကိုညွှန်ကြားထားတယ်လို့သမရယုံပြောခွင့်ရကပြောလိုက်ပါတယ်မြန်မာနိုင်ငံရဲ့တရားရေးစနစ်တင်ဆောင်လာတဲ့အပေါ်နိုင်ငံတော်သမ္မတဦးဝင်းမြင့်ကဝေဖန်သတိပေးပြီးတဲ့နောက်ပြည်ထောင်စုရှေ့နေချုပ်ရုံးကနေဒီအမှုကိုပြန်ကင်တွယ်လိုက်တာလည်းဖြစ်ပါတယ်။လက်ရှိတရားရေးစနစ်ဟာဘာကြောင့်အခုလိုအားနည်းချက်တွေဖြစ်နေရပါသလဲ VOA သတင်းတောက်အမတ်မေခစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်
။ပြီးခဲ့တဲ့ရက်ပိုင်းကသမ္မတဦးဝင်းမြင့်ကပဲခူးနယ်ရန်ကုန်တိုင်းမှာအစိုးရအဖွဲ့တွေတရားရေးဝန်ထမ်းတွေနဲ့တွေ့ဆုံချိန်တရားစီရင်ရေးစနစ်ဟာတင်းဆောင်ပြိုလဲနေတဲ့အပေါ်သတိပေးပြီးတဲ့နောက်တရုတ်ဆောင်အောင်ရဲထွေအသက်ခံရတဲ့အမှုကိုတရားရုံးကအမှုရုပ်သိမ်းခဲ့တာကိုအခုလိုပြန်စစ်ဖို့လှုပ်လာတာဖြစ်ပါတယ်။အရှေ့ပိုင်းခရိုင်တရားရုံးကဆုံးဖြတ်ထားတဲ့ဒီအမှုကိုပြန်စစ်ဆေးပြီးတရားရုံးကိုပြန်တင်ဖို့ပြည်အောင်စုရှေ့နေချုပ်ရုံးကတိုင်းဒေသကြီးဥပဒေချုပ်ရုံးကိုညွှန်ကြားထားပြီးဒါကိုတိုင်းဒေသတရားလွှတ်တော်ဘက်ကလက်ခံမယ်ဆိုရင်အမှုကိုပြန်လည်စစ်ဆေးစီရင်မှာဖြစ်ပါတယ်။ပြစ်မှုကျူးလွန်ကြောင်းတန်တရာရှိသူတွေကိုပြန်လွတ်ပေးပြီးတဲ့နောက်ဒီလူတွေဟာနိုင်ငံတွင်းမှာမရှိတော့ဘူးလို့လည်းသတင်းတွေထွက်နေပါတယ်။ဒါပေမဲ့ဒါကိုတော့နိုင်ငံတကာရဲတပ်ဖွဲ့နဲ့ချိတ်ဆက်ပြီးပြန်လည်ခေါ်ဆောင်ကအမှုကိုရင်ဆိုင်သွားစေမယ်လို့တမရာယုံပြောရေးဆိုခွင့်ရှိသူဦးစော်ထေးကဆိုပါတယ်။ဒီအမှုစီရင်မှုနဲ့ပတ်သက်လို့ဒီလိုအမိန့်ချခဲ့တဲ့တရားသူကြီးနဲ့လွတ်ဖို့အကြံပေးခဲ့တဲ့တိုင်းဥပဒေချုပ်တို့ကိုစစ်ဆေးအရေးယူပေးဖို့တောင်းဆိုမှုတွေရှိနေတဲ့အပေါ်ဦးစော်ထေးကိုမေးမြန်းလာမှာတော့သူက
ဘာအသေးစိတ်တော့ကျွန်တော်တို့တက်ပြီးတော့စီစစ်နေပ
ါဒီလိုပြန်လဲစစ်ဆေးမှုနဲ့ပတ်သက်ပြီးတရားခံဘက်ကရှေ့နေဦးချစ်ကိုကတော့အခုလိုတုံ့ပြန်ပြောဆိုသွားပါတယ
် procedure နဲ့မြင်လို့ procedure ဆိုတာဒီရာဇဝတ်ချက်တုံးကြီးတစ်ခုလုံးရှိတယ်အဲ့ဒါဘာကြောင့်ဒီလိုလုပ်ရလဲဆိုတာ procedure နဲ့မမြင်တော့အများကြီးအဲ့ဒါဥပဒေရယူခံပိုင်ခွင့်ခုခံပိုင်ခွင့်တရားစွပ်စွပ်ပိုင်ခွင့်ချေပါပဲငါသာရှိပြီးသားပဲဖွဲ့စည်းပုံရ
။ရှင်နေများကွန်ရက်ကတရားလွှတ်တော်ရှင်နေဦးကြည်မြင့်ကတော့အမှုဆုံးဖြတ်ချက်ကဘဝင်မကြစရာမတင်မကြဖြစ်နေတဲ့ဆိုရင်အထက်ကနေပြန်လဲစိတ်စစ်နိုင်တာကြောင့်အခုလှုပ်ဆောင်မှုကဥပဒေနဲ့ညီတယ်လို့ဆိုပါတယ်။ဒီလိုပြန်စစ်ဖို့လုပ်တဲ့အပေါ်သူက
တရား recall ခေါ်ပြီးတော့အမှုရဲခေါ်စစ်မယ်ဆိုရင်တော့ဒီအဲ့ဒီပထမစစ်တဲ့အရေးတွေကိုမဟုတ်ဘူးကနောက်တစ်ဖွဲ့ပြောင်းပြီးတော့အမှုကိုပြန်လဲတည်ဆောက်ရမယ်တက်တေကန်ချက်တွေကိုပြန်ယူရမယ်။အဲပြီးတော့ရင်ဥပဒေအရာရှိကိုလေအဲ့ဒီဥပဒေအရာရှိကိုအကြမပေးခိုင်းတော့နောက်ဥပဒေအရာရှိနဲ့ပြောင်းပြီးရုံးပြောင်းပြီးတော့ဆက်ရမယ်ဒီအမှုကြီးကိုပဲပြက်နေတဲ့အမှုကြီးကိုပဲစူးဖာစစ်မယ်ဆိုရင်တော့အပြက်ကြီးကဆက်ပြက်သွားမှာနောက်ဆုံးလွတ်သွားမှာ
လက်ရှိနိုင်ငံတကာစစ်တမ်းတွေအရာမြမတရားစီရင်ရေးစနစ်ဟာအကျင့်ပြက်ချစားမှုဥပဒေလက်တလုံးကြားလုံဆောင်မှုနဲ့မှန်မှန်အမိန့်ချမှုတွေကြောင့်တရားဥပဒေတည်ရောက်မှုမရှိဆုံးနိုင်ငံတွေထဲမှာထိတ်တန့်အစ်စ်နိုင်ငံအဖြစ်ရပ်တည်နေရပါတယ်ဘလို့ကြောင့်ဒီလိုတွေရင်းရင်လာတယ်လဲဆိုတာနဲ့ပတ်သက်လို့ရှင့်နီဦးကြည်မြင့်ကတော
့အဲ့2008အခြေခံဥပဒေရရဲတပ်ဖွဲ့ကြီးကစစ်တပ်အောက်မှာရှိတယ်ဘာမှလုပ်လို့မရဘူးသူတို့အရင်တိုင်းပဲတရားရေးရစစ်ဘုအောက်မှာရှိတယ်အရင်တိုင်းပဲငကူအကျင့်တိုင်းပဲသူတို့အိုက်တိုင်းသွားနေတယ်2008အောက်မှာပဲထိရောက်ခန့်သားလောက်တဲ့အပြစ်တွေကိုထိထိရောက်ရောက်လုပ်မယ်လူမှန်နေရာမှန်နေထားနိုင်မယ်ဆိုရင်တော့နော်အခုဒေါန်စန်းစုကြည်အစိုးရလက်ထက်မှာလူမှန်နေရာမှန်နေမဟုတ်ဘူးတကယ်ကျွမ်းကျင်တဲ့လူတွေကနေရာမရတယ်အများကြီးပဲ။ဗျာတော့ဟိုမပြောရေးမဆိုရေးမဝေဖန်ရေးဖြစ်နေကြတယ်။အဲ့တော့ဟိုပိုးပိုးဆိုးလာတာတွေ
။ဒီဇယ်2008ဖွဲ့စည်းပုံကအုတ်ချုပ်သူကိုကာကွယ်ပေးထားတဲ့ဥပဒေတွေဖြစ်နေတာကြောင့်တရားရေးမှန်တိုင်းပြန်တည်ဖို့ခက်ခဲပေမဲ့သမရကထိထိရောက်ရောက်ကင်တွယ်နိုင်မယ်ဆိုရင်တဲ့မဲ့လာနိုင်တယ်လို့ဆိုလာသူကတော့တရားလွှတ်တော်ရှင်နေဦးသိန်းတန်းဦးပါ။
ကျွန်တော်တို့2008ဖွဲ့စည်းပုံအတွင်းမှာလည်းလောက်ကန်ဆွမ်းတယ်ရှိပါတယ်။2008ဖွဲ့စည်းပုံပြင်ဖို့ဆိုတာတော့ဒီလိုတော်တဲ့ပြင်မို့ဆိုတာမြမကြီးအားရစင်းနဲ့လူကြီးအားရစင်းဖြစ်တော့ကျွန်တော်တို့အများကြီးကျိုးစပန်းအားထုတ်ကြအောင်ပါ။အဲ့တော့အဲ့ဒီမှာထိုင်ကြည့်နေတယ်မလို့ပါဘူး။ဒါဆိုသူ့မှ58ရာနိုင်ငံတော်သမရဟာနိုင်ငံသားရင်းရဲ့အကြီးအကဲဒီ50ပုဂ္ဂိုလ်ဖြစ်တယ်။နောက်ပုံမှန်199ကကြီးကသူက head of the staff ။နောက်အဖွဲ့စည်းမှာဝန်ထမ်းအဖွဲ့စည်းအားလုံးရဲ့အကြီးအကဲကသူပဲ။အဲ့လိုဖြစ်တဲ့အတွက်တရားစီဒီလေးကြီးအကုန်လုံးရဲ့ဆိုတာအကြီးအကဲကသူပါပဲ။ကျန်တာသူ့လက်အောက်ကအဲ့တော့ဒီဖွဲ့စည်းဝင်ချင်အောင်လေးရာကာကွယ်ရေးဦးစီးချုပ်ကဌာနသုံးခုကိုအပြည့်အစုံတင်သွင်းခွင့်ပဲရှိတာသူအုပ်ချုပ်ရမယ်လို့မပါပါဘူ
းပြီးခဲ့တဲ့ရက်ပိုင်းကသမရဦးဝင်းမြင့်ကတရားရေးမှန်တိုင်းပြန်လည်တက်မှတ်ဖို့အတွက်တာဝန်ယူမှုတာဝန်ခံမှုအစဉ်အဆက်လှုပ်သွားကြဖို့တိုက်တွန်းခဲ့ပေမဲ့အဲ့ဒီအတိုင်းလှုပ်တာမျိုးမရှိရင်ဘလို့အရေးယူဆောင်ရွက်မလဲဆိုတဲ့နီလန်းကိုအတိအကျမပြောသွားတာကြောင့်ထိရောက်တဲ့တတိပေးမှုဖြစ်ပါမလားလို့မေးခွန်းတွေထုတ်နေတာတွေလည်းရှိနေပါတယ်ရှင်
မမေခာသတင်းပေးပို့ထားပါတာ